အင်ဒိုနီးရှားအာချေးပြည်နယ်ကိုဂျာတာပဒိနစ်ကဆက်ရောက်လာခဲ့တဲ့ရိုဟင်ဂျာဒုက္ခသည်လေးမှာအစာရေအစာပြတ်လတ်ခါအင်အားချိနဲ့နေတဲ့ရိုဟင်ဂျာ82ဦးပါဝင်လာခဲ့ပြီးခရီးလမ်းမှာတည်ဆုံသူတွေရှိခဲ့တယ်လို့အသက်ရှင်ကျန်ရဲ့သူတွေကပြောဆိုပါတယ်။အစာရေအစာပြတ်လတ်လို့ပင်လယ်ပြင်မှာလူ2ယောက်3ယောက်လောက်တည်ဆုံခဲ့တယ်လို့မိဘတွေနဲ့အတူလေပေါ်မှာပါလာတဲ့အသက်15နှစ်အရွယ်ရှိုရစ်ဦးတင်ကပြောဆိုပါတယ်။လေဟာဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းကနေထွက်ပြေးလာတာလို့ AP သတင်းကဖော်ပြပါရယ်။လေပေါ်မှာအမျိုးသမီး21ယောက်နဲ့ကလေးအယောက်20ပါရှိပြီးဒုက္ခသည်စခန်းနေမှာအလုပ်အကိုင်လည်းမရှိအစင်းမြင့်ပညာရတဲ့သင်ကြားဖို့ကလည်းမဖြစ်နိုင်တဲ့အတွက်အခုလိုထွက်ပြေးလာတာလို့လေစီဒုက္ခသည်တွေကပြောဆိုပါရယ်။လေနဲ့လိုက်ခွင့်ရဖို့ပတ်စံပေးခဲ့ရတယ်လို့ရှိုရစ်ဦးတင်ကပြောဆိုပါရယ်။ဒါပေမဲ့လည်းလေမောင်းသူမာလေမှုကလေကိုစွန့်ကထွက်ပြေးသွားခဲ့တယ်လို့ဦးတင်ကပြောဆိုပါရယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကထွက်ပြေးလာကြသူတွေဟာမွတ်စလင်အများစုနိုင်နေထိုင်တဲ့မလေးရှားကိုဥတီထွက်ပြေးလာခဲ့ပေမဲ့အင်ဒိုနီးရှားဘက်မှာတောင်းတင်လေးရှိပါတယ်။